ရှိတောင်ရှာဒေတာအတွင်ဒုက္ခတွေရွှေ့ပြောင်းသွားလာမှုဆက်ရှိလာတွင်တိတိတတ်တာထူးခြားသွားတယ်လို့ကုလသမဂ္ဂဒေါက်တာဒေါက်တာဒေမရဆိုင်ရာမဟာမင်းကြီးရောယူအန်အေချာကအင်္ဂါနေ့ကဘန်ကောက်မြို့မှာထုတ်ပြန်တဲ့ကြေညာချက်မှာပါရှိခဲ့ပါတယ်။2018ခုနှစ်ဇန်နဝါရီကနေ2019ခုနှစ်ဇွန်လအတွင်းမှာအခုလိုကြောကြသွားပြီမဲ့အကြမ်းဖက်မှုတွေနဲ့နှိကုတ်ချက်မှုတွေကြောင့်ထွက်ပြေးကြမယ့်အနေအထား နေပါတယ်။စီရင်ခံစာမှာဖော်ပြထားတဲ့ကာလအတွင်းရိုဟင်ဂျာ 18,000 နီးပါးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုအသစ်ရောက်လာတဲ့ဒုက္ခသည်တွေဖြစ်မှတ်ပုံတင်ခဲ့ပါတယ်။2018ခုနှစ်အတွင်းရိုဟင်ဂျာဒုက္ခသည်ခန့်မှန်းခြေ9,000ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာခဲ့ပြီးနောက်ပိုင်း2018ခုနှစ်အစောပိုင်းမှာရိုဟင်ဂျာဒုက္ခသည်တွေနောက်ဆုံးရောက်လာခဲ့တာဖြစ်တယ်လို့လည်းစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာ3,000ကိုလက်ခံခြင်းမရှိပါဘူး။တခြားဒုက္ခသည်နဲ့ကိုလုံးကတောင်းသူ1,600လောက်ဟာအနေကြီးတဲ့ပင်လယ်ရေကြောင်းခရီးဖြစ်ဘင်္ဂလားပင်လယ်အော်နဲ့ကပလီပင်လယ်တွေသွားလာခဲ့ကြရမှာအနည်းဆုံးလူ15ဦးရှိနေသေဆုံးခဲ့ပါတယ်။သေဆုံးမှုတွေရဲ့တရားခံလက်တွေကတော့လူမောင်ကိုတွေဖြစ်တယ်လို့လည်းအစိုးရကမှပါရှိပါတယ်။တစ်ချိန်တည်းမှာပဲအရှိတော်ဆက်ဒေတာအတွင်းဒုက္ခသည်တချို့ဟာသူတို့ကနေဦးကိုလုံးရနိုင်ငံကနေတခြားနိုင်ငံတွေကိုပြောင်းရွှေ့ခဲ့ကြပါတယ်။အတန်အရထိခိုက်နိုင်တဲ့အခြေအနေအခြေခံလိုအပ်ချက်တွေမရရှိမှုနှိမ့်ထုတ်ခံရမှာကိုစိုးရိမ်ရမှုလက်ခံရနိုင်ငံကနေဒေတာခံတွေရဲ့ဆက်ဆံရေးတင်မှမှုပညာရေးအခွင့်အရေးမခံစားရမှုတွေကသူတို့ကနေခေါလုံရနိုင်ငံကနေတခြားနိုင်ငံတွေကိုပြောင်းရွှေ့ရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လည်းအစိုးရကဖော်ပြထားပါတယ်ခင်ဗျ။